ဖေဖော်ဝါရီလတွင်တုန်းကစပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူတို့တန်ရုံဝင်စည်းခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးပေးဖို့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်။ဒီစီးနင်းမှုဟာဆူဆူအဝါအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့ဦးကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှာဖော်ပြပါတယ်။ဒါဟာဆိုရင်တော့မြောက်ကိုရီးယားဘက်ကဒီဖြစ်ရနဲ့ပတ်သက်ပြီးတော့ပထမဆုံးတရားဝင်တုံ့ပြန်ချက်လို့ပြောရပါမယ်။ဒီဖြစ်ရဟာတရားမဝင်ဝင်ရောက်ကျူးကျော်မှုဖြစ်တယ်လို့ပဲနိုင်ငံတကာဥပဒေကိုပြောင်ကြကြကျူးလွန်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားကကြေညာချက်မှာဖော်ပြပါတယ်။ဒီဖြစ်ရဟာဆိုလို့ရှိရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံအစိုးရကိုဆက်ညင်တဲ့အတိုက်ခံအုပ်စုတစုရဲ့လုပ်ရဖြစ်တယ်လို့သိရပါတယ်။ဖေဖော်ဝါရီလ22ရက်နေ့တုန်းကဖြစ်တဲ့အဲ့ဒီဖြစ်ရမှာစီးနင်းဝင်ရောက်သူတွေဟာတိုင်ဟုံးမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားကြပါတယ်။အဲ့ဒီအချက်လက်ပစ္စည်းတွေကို FBI American ပြည်သူထောက်လိုင်းဘူရိုကိုလွှဲပြောင်းပေးရခဲ့တယ်ဆိုပြီးတော့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ခင်ဗျာ။